မင်္ဂလာပါရှင် VOA American တန်ရဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။သောတာရှင်များရှင်၂၀၁၉ခုနှစ်ဂျားဖြတ်ရွေးကောက်ပွဲကျင်းပဖို့၃ရက်ပဲလိုပါတော့တယ်။ဒီဂျားဖြတ်ရွေးကောက်ပွဲမှာတိုင်း၃တိုင်းပေါ့နော်။စကိုင်းပဲခူးတိုင်းရန်ကုန်နဲ့ပြည်နယ်ကြီး၅ခုကယားချင်းမွန်ရခိုင်နဲ့ရှမ်းပြည်နယ်ကပြည်နယ်ပေါင်း၅ခုက KIA အဖြစ်တော့၁၃ခုမြို့နယ်အဖြစ်၂၂မြို့နယ်မှာလစ်လတ်နေတဲ့ပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေရဲ့လစ်လတ်နေတဲ့19နေရာအတွက်ကိုရှင်ပြိုင်ကြမှာဖြစ်ပါတယ်။ပါဝင်ရှင်ပြိုင်မဲ့ပါတီ24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်9ဦးရှိတယ်လို့ပြောင်းစုရွေးကောက်ပွဲကော်မရှင်ကနေပြောထားတာရှိပါတယ်။ကျွန်မဒီဟိုဒီနေ့ပေါ့လေညနေခင်းကပဲကျွန်မ UEC ဥက္ကဋ္ဌကြီးကိုဆက်သွယ်ပြီးတော့မေးပါတယ်။ဦးလာသိန်းကိုမေးတဲ့အခါမှာ "तू ကဒီဂျားဖြတ်ရွေးကောက်ပွဲကိုလူလူရဲ့စိတ်ဝင်စားမှုကိုဘယ်လိုသုံးသပ်လို့ရတယ်လဲ"ဆိုတဲ့အခါကျတော့ဥက္ကဋ္ဌရပြောပါတယ်။ဘဲပါတီနိုင်ဟိုနိုင်ငံရေးစီးပွားရေးလူမှုရေးအနေနဲ့တိတ်ထူးထွေပြောင်းလဲမှာမဟုတ်တဲ့အတွက်ကြောင့်မလို့ဒူးဒူးစိတ်ဝင်စားမှုကဟိုတိတ်ပြီးမရှိဘူးလို့သူကသုံးသပ်ပါတယ်တဲ့ဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ပါတီတွေပေါ့နော်အခုဟိုတော်တော်လေးလဲလှုပ်လှုပ်ခတ်ခတ်ဖြစ်နေတဲ့အရင်ကတခါမှဟိုရွေးကောက်ပွဲမကျင်းပဘူးတဲ့ဒီရှမ်းပြည်နယ်ကဒီကျေးသီးနဲ့မိုင်းရှူနယ်မှာဒီစိတ်ဝင်စားမှုအခြေအနေနဲ့ပတ်သက်ပြီးတော့ဦးနေစောနိုင်ရှိပါလားရှင်နမ်ဆန်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးနေစောနိုင်ရှိပါလားရှင
်ဟုတ်ကဲ့
โอเคมิงลาပါရှင
်ရှိပါရဲ
့ဂျာပြရေကောက်ပွဲကိုဒီဒေတာကံမဲပေးကြမဲ့မဲဆန္ဒရှင်တွေရဲ့တုံ့ပြန်ချက်ပေါ့နော်သူတို့အနေနဲ့စိတ်ဝင်စားမှုရှိပါလားရှင
်ဟုတ်ကဲ့ကျွန်တော်ရှမ်းပြည်နယ်မှာအခုကျွန်တော်မိုင်းရှိမှုနယ်နဲ့ကျေးဇီးမြင့်နယ်မှာနှစ်မြို့နယ်မှာပါဝင်ရှင်ပြိုင်မဲ့ကျွန်တော်မဲဆန္ဒတွေကပတ်သက်တဲ့ပြည်သူလူထုတွေကတော့စိတ်ဝင်စားမှုတော့နည်းပါတယ်ခင်ဗျနေရလဲဆိုလို့ရှိရင်သူတို့ကနိုင်ငံရေးကိုသူကဟိုပေါ့နိုင်ငံရေးသမားတွေပဲလုပ်ရမယ်ဆိုတဲ့အတွေးတွေလည်းရှိကောင်းရှိနေကြ။နောက်ပြီးတော့ဒီဘက်မှာဒေသဆွဲပေါ့နော်ဒီတိုင်းဒေသအဆွဲတွေရှိနေတဲ့အတွက်ကြောင့်ပေါင်းရင်ရှင်ပြိုင်မဲ့ပါတီတွေအပေါ်တိတ်စိတ်ဝင်စားမှုတော်တော်နေပါတယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတော့နောက်ပြီးတော့သူတို့မှာစိုးရင်ကြောက်ကြမှုတွေလည်းရှိနေတယ်လို့ကျွန်တော်မြင်ရပါတယ်ခင်ဗျ
။ဟုတ်ကဲ့ပါ။နေမြေလုံခြုံရေးနဲ့ပတ်သက်လို့ရောစိတ်ချရပါလေ။ဒါရင်လားရှင်။
ဟုတ်ကဲ့နေလုံရင်းနဲ့ပတ်သက်လို့ကတော့ဒီကျွန်တော်တို့ရဲ့ကြီးတဲ့ပြည်သူတွေပေါ့နော်မိုင်းရှူးနဲ့ကြီးသီးမှာဆိုလို့ရှိရင်တော့မြို့ပေါ်မှာတော့ပြဿနာသိမ်းမရှိပြကြီးတဲ့ပြည်သူတွေအနေနဲ့တော့သူတို့စိတ်ထဲမှာတစုံတရာကိုစိုးရင်ကြောင်းကြနေရတဲ့ပုံစံလေးတွေကိုကျွန်တော်တွေ့ရပါတယ်ခင်ဗျကျွန်တော်တို့ကိုယ်တိုင်လည်းကျွန်တော်မဲဆွယ်စည်းရုံးတဲ့အခါမှာကျွန်တော်တို့ဝင်နေဝင်နေတိုင်းဝင်လို့ရမရတဲ့ကြီးရွာလေးရှိပါတယ်ခင်ဗျအဲ့ဒီအတွက်ကျွန်တော်တို့ပြည်တော်စုကော်မရှင်ကိုကျွန်တော်တို့ကန့်ကွက်တာ LND အနေနဲ့ကန့်ကွက်တာတင်ခဲ့ပြီးမှလည်းမဲယုံနေရှေ့ပြောင်းပေးမဲ့အစီအစဉ်လောက်ကိုပဲစီမံပေးတော့တွေ့ရပါတယ်တကယ်တော့ကျွန်တော်တို့အဲ့ဒီကျွန်တော်တို့ကြေးရွာတွေကိုအဲ့ဒီစိတ်တိုင်းကျကျွန်တော်တို့လဲဆက်စီရင်ခွင့်မရခဲ့ပါဘူးခင်ဗ
ျဟုတ်ကဲ့ပါကျေးဇူးပါအခုအဲ့ဒီမိုင်းရှူးမှာမိုင်းရှူးကနေပြီးတော့ဝင်ရောက်ရှင်ပြိုင်မဲ့ SNLD ပေါ့နော်ရှမ်းမျိုးသားများဒီမိုကရေစီအဖွဲ့ချုပ်ကပြည်သူကိုယ်စားလှယ်လောင်းဆိုင်းလင်းမြတ်ရှိပါတယ်
ဟုတ်ကဲ့ပါဗျ
ဟုတ်ကဲ့ပါဗျဟုတ်ကဲ့မင်္ဂလာပါရှင်ဟုတ်ကဲ့
အဲ့
တော့ဟုတ်ကဲ့ပါဟုတ်ကဲ့ပါတိုင်းရင်းသားနယ်မြေတွေမှာတော့တိုင်းရင်းသားပါတီတွေကဟိုအားတာတယ်လို့ပြောရမှာပေါ့နော်အဲ့တော့ဦးဆိုင်လေးမြတ်အနေနဲ့ဒီပြည်သူလူထုရဲ့ဒီမဲဆန္ဒရှင်တွေရဲ့စိတ်ပါဝင်စားမှုအပေါ်ဘယ်လိုများဟိုကောက်ချက်ချလို့ရပါလဲရှင
်ဟုတ်ကဲ့စာပြီးပြောရမယ်ဆိုရင်တိုင်းရင်းသားနယ်မြေဆိုတဲ့စကလုံး၃ထောင်လောက်ကျွန်တော်တိတ်တော့သဘောမကျပါနော်အဲ့ဗမာလဲတိုင်းရင်းသားမျိုးနွယ်တွေတခုလို့ကျွန်တော်ပြောချင်ပါတယ်ဟုတ်ပြီဗမာမဟုတ်တော့တိုင်းရင်းသားဒေသဆိုရင်တော့ကျွန်တော်တော့လက်ခံနိုင်ပါတယ်အဲဒီတော့ဆိုစီကျွန်တော်တို့ဖက်မှာတော့ဒီဟုတ်ပြီကျွန်တော်တို့ဒါတော့ identity ဆိုတာရှိတယ် national identity ရှိတယ်ပြီးရင်တော့ ethnic identity ရှိတယ်ဒီပေါ်မှာယုံကြည်ပြီးတော့အဲပါတီတစ်ခုကိုထောက်ခံတဲ့အပေါ်မှာအဲဘာမှပြောစရာမလိုဘူးတော့ကျွန်တော်တို့ထင်ပါတယ်ဗျ
ဟုတ်ကဲ့ပါရှင်အဲအဲ့တော့ဟိုအခုဒီလက်တွေ့စီယုံရေးစင်းရတဲ့လောက်ပေါ့အားရကြည်နှမှုရှိပါလားရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့အပြေအဝထောက်ခံမှုရှိပါတယ်ဗ
ျဟုတ်ကဲ့ဟုတ်ကဲ့အဲဦးရဲထွန်းပေါ့နော်ဦးရဲထွန်းကတော့အရင်တုန်းကဒီရှမ်းမျိုးသားများဒီမိုကရက်တစ်ပါတီကနေပြီးတော့ဒီပြည်သူ့လွှတ်တော်မှာကိုယ်စားလှယ်လုပ်ခဲ့တဲ့ကိုယ်စားလှယ်ဟောင်းတယောက်ပေါ့နော်အခုတော့လောလောဆယ်တော့လွတ်လပ်စွာတည်ကြားဟိုနေတဲ့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်တယောက်ပေါ့ဦးရဲထွန်းအနေနဲ့ရောအခုလောလောဆယ်ဒီရှမ်းပြည်နယ်အခြေအနေပေါ့နော်အဲ့ဒီမှာဒီရှမ်းပြည်နယ်ဘက်မှာဒီပြည်သူပြည်သားတွေအနေနဲ့ဒီဂျားပြတ်ရွေးကောက်ပွဲကိုစိတ်ဝင်စားမှုအခြေအနေလေးပြောပြပေးပါလားရှင်
ကြာကြာရုပ်ောက်ပွဲလုံးမဲ့မြို့နယ်တွေကတော့ကျွန်တော်နဲ့တော့နည်းနည်းဝေးတာပေါ့လေဝေးပေမဲ့ဟိုနည်းနည်းသူတို့ပြောတဲ့အနေထားတွေရောကျွန်တော်တို့ဒီ Facebook တို့ဘာတို့မှာတက်လာတဲ့ဟာတွေရောကြည့်ရတဲ့အခါကျတော့အတဲခတ်လို့တော့ရပါတယ်သူတို့ဒီမိုင်းရှူးချေးပြီးအဲ့ဒီဒေတာတွေကသူတို့စိတ်ဝင်စားတာတော့ ဟိုပါတီတစ်ခုပဲဖြစ်လိမ့်မယ်ချမ်တိုင်းသာပါတီပေါ့နော်ဒီဗမာမဟုတ်တဲ့တိုင်းသာပါတီနှစ်ခုပေါ့ရှမ်းကြားပြူပါတီနဲ့ကြားကောင်းပါတီနှစ်ခုရှိတဲ့အဲ့မှာဆိုကြားကောင်းပါတီကိုပို့ပြီးတော့စိတ်ဝင်စားလိုက်မယ်လို့ထင်တယ်နော်အဲ့ဒီဘက်မှာအရင်2015ကရွေးကောက်ပွဲမကျင်းပနိုင်တာကလည်းအဲ့ဒီဘက်မှာနေနေမှာတိုက်ပွဲတွေဖြစ်ပြီးတော့နေနေလုံးလုံးရင်းမရှိဘူးဆိုပြီးတော့ရန်သားထားတဲ့အခါအခုမဲပေးခွင့်ရပြီဆိုတဲ့အခါကျတော့အဲ့ဒီဒေသမှာတော့ဟိုကျွန်တော်ထင်တယ်ဒီကြားကောင်းပါတီကဒီဟိုအသာဟိုဒီလူလူစိတ်ဝင်စားမှုပိုတဲ့အနေနဲ့သူသူအနိုင်ရဖို့အနေထားရှိပါတယ်။ကြံတဲ့ပါတီတွေတော့ဝင်ပြီးတော့မဲဆွဲမဲစီယုံဟောပြောမယ်ဆိုရင်လည်းစိတ်ဝင်စားမှုမပြဘူးလူစုလို့မရဘူးဆိုတာအမှန်ပါပဲ။ဒါဒါဒီလိုပဲဖြစ်မှာပဲ။အဲ့ဒီနောက်သူတို့တစုံတရာဆိုရင်ထိုင်လန်မှုပါညာဆိုတာလည်းရှိတယ်လို့ခုနပြောတာလည်းအမှန်ပါပဲ။ဆိုရင်ထိုင်လန်မှုရှိတဲ့အခါတခြားပါတီတွေခေါ်တဲ့အခါသူတို့မလာကြဘူးဗျ
။ဟုတ်ကဲ့ပါ။အဲနောက်တစ်ယောက်ကတော့ကျွန်တော်တို့ဒီ PACE လို့ခေါ်တဲ့People's Alliance for Credible Elections ပေါ့နော်။အဲ့ဒီဒီ CSO အဖွဲ့ကကိုဆိုင်ရဲကြော်စွာမြင့်ရှိပါလားရှင်။
ဟုတ်
ကဲ့ပါဟုတ်credible election ဆိုတဲ့ခါကျတော့ယုံကြည်ကိုးစားလို့ရတဲ့ရွေးကောက်ပွဲတွေဒီအတွက်ကိုစုစည်းထားတဲ့လူထုမဟာမိတ်အဖွဲ့လို့ခေါ်ပြည်သူမဟာမိတ်အဖွဲ့လို့ခေါ်မှာပေါ့နော်အဲ့တော့ဒီအခုလူထုကိုစောင့်ကြည့်နေတဲ့သဘောရှိတယ်ဆိုတဲ့ခါကျတော့လူထုရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါလဲရှင်ဂျာမဲရွေးဂျာချက်ရွေးကောက်ပွဲအပေါ်မှာ
ဆိုကျွန်တော်တို့ဇန်နဝါရီလဒီ2019ဇန်နဝါရီလကုန်ပိုင်းမှာကျွန်တော်စစ်တမ်းတစ်ခုကောက်ခဲ့တယ်စစ်တမ်းရဲ့အဓိကရွေးချက်ကတော့ကြက်ကြေးကပေါ်နေပါတယ်လို့ဒီလူလူကသတင်းချက်တွေဘယ်လောက်သိတယ်လဲမသိဘူးလဲဆိုတာရယ်။ဒါပေမဲ့သူတို့ဘယ်လိုဘယ်လိုမျိုးစိတ်ကူးရှိသလဲမေးရယ်။ဆိုကျွန်တော်အဓိကမေးရမေးကတော့ကြက်ကြေးကပေါ်ရှိသလားလို့ဒီမြို့နယ်22မြို့နယ်မှာစတင်ကောက်တာပေါ့လေကြက်ကြေးကပေါ်လို့မြို့နယ်22မြို့နယ်မှာကောက်တဲ့ခါမှာကြက်ကြေးကပေါ်ရှိတာကိုသိသလားလို့မေးတဲ့ခါမှာ62ရာခိုင်နှုန်းကပဲဒီလူလူရဲ့62ရာခိုင်နှုန်းကပဲကြက်ကြေးကပေါ်ရှိရဆိုတော့သိတယ်လို့ကျွန်တော်တို့ဖြေတယ်နောက်ထပ်ကြကြတော့ကျွန်တော်တို့ဒါဆိုရင်ကျွန်တော်တို့နောက်ထပ်ကျွန်တော်တို့မေးရမေးပါကြတယ်ဂျာဖေကောက်ပွဲရှိတယ်ဂျာဖေကောက်ပွဲမှာမဲခဲဖို့စီစဉ်ရှိတယ်ဟာမေးတဲ့ခါမှာကျွန်တော်တို့မဲခဲဖို့အတွက်ကိုသူတို့ဒီကံမှယတိပြက်ဆုံးဖြတ်ထားပါတယ်လို့ပြောတဲ့ဒီမဲဆန္ဒရှင်ရဲ့ရာခိုင်နှုန်းက58ရာခိုင်နှုန်းပဲရှိတယ်ဆိုတော့ကျွန်တော်တို့မသိတာကတော့ဘာကြောင့်မလို့ကျွန်တော်တို့58ရာခိုင်နှုန်းပဲရှိရလဲဘယ်လိုအကြောင်းပြချက်တွေဆိုတော့ကျွန်တော်တို့သိချာမသိဒါပေမဲ့ပြောလို့ရတာကတော့ကျွန်တော်ဂျာဖေကောက်ပွဲရှိရဆိုတော့ပြည်ရဲ့တရင်ချက်လက်ရောက်ရှိမှုမျိုးကနည်းရဆိုတော့ကျွန်တော်အကျဉ်းချင်းပြောလို့ရတယ်။နောက်တစ်ခုကဂျာဖေကောက်ပွဲကို58ရာခိုင်နှုန်းမထက်မယ်လို့ပြောတယ်ဆိုတော့ကျွန်တော်တို့လာပြီးတော့မှမထက်မယ်ဆိုတဲ့စိတ်ဝင်စားမှုနည်းရဆိုတော့ကျွန်တော်အကျဉ်းချင်းပြောလို့ရတယ်
။ဟုတ်ကဲ့ပါ။အဲ့တော့ဒါဆိုလို့ရှိရင်ဂျာဖေကောက်ပွဲကျင်းပဖို့ကြော်ညာတဲ့အားနည်းလို့လားဒါမှမဟုတ်လို့ရှိရင်လူထုစိတ်ဝင်စားမှုကဟိုဥက္ကဋ္ဌကြီးကသင်ပြောဘူးပါတယ်ဟိုဒီဂျာဖေကောက်ပွဲကိုဒီမြန်မာ idol လောက်တောင်မှစိတ်မှုလူထုကစိတ်ဝင်စားမှုမရှိဘူးဆိုပြီးတော့ပြောတာလေကျွန်မကြားလိုက်ရပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဖြစ်နေတာကတော့ကျွန်တော်တရင်ချင်းနဲ့ချင်းချင်းမှုကလည်းရုပ်ကောက်ပွဲကော်မရှင်တစ်ခုတည်းကပဲကျွန်တော်လုပ်တယ်ဂျာဖေကောက်ပွဲနဲ့ပတ်သက်လို့ဒီဂျာဖေကောက်ပွဲရှိတယ်မဲဆင်းနေကတ်တော့မယ်ဆိုတာကိုအဓိကကျွန်တော်တို့ပညာပေးလုပ်ငန်းတွေလုပ်တာကအဲ့ဒါ UK ဘက်ကော်မရှင်နဲ့ကျွန်တော်တို့အရက်ဖက်ဖွဲ့စည်းချို့ရပါလို့ပြည်နိုင်ငံရေးပါတီတွေကလည်းကျွန်တော်မက်ဆက်စီယုံမှုကိုသူတို့ဖေဖော်ဝါရီလမှာစရတယ်ဆိုပြီးတကယ်တမ်းကျသူတို့အချိန်မြင့်တာကမတ်လဟိုအလယ်လောက်မှာသူတို့မြင့်တာပေါ့ဆိုတဲ့အခါမှာဂျက်ဖေ UK ဘက်ရှိရဲ့ပြည်သူလူထုကမက်ဆနာနေနေပါစေဦးတော့နိုင်ငံသားတယောက်ချင်းစီရဲ့ခွင့်ရေးအတွက်ကိုဒါအရေးကြီးရဆိုတာကိုနှုတ်ဆက်ကော်မရှင်နဲ့ဆက်ဆိုနေရှိတာကိုသိရတယ်ဆိုပါတီအားရတယ်ကိုကျွန်တော်တို့စုံစမ်းတာမျိုးလဲရတယ်
အခုဂျာပြတ်ရွေးကောက်ပွဲအတွက်ကိုအင်တိုင်းအားလိုက်စီယုံရေးဆင်းနေတဲ့ NDF ပါတီကဥခိုင်မောင်ကြီးရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်ခင်ဗျ
ဟုတ်ကဲ့ဥခိုင်မောင်ကြီးတို့ဟိုမဲဆွဲစီယုံတဲ့နေရာမှာဟိုအားရပါရရှိရလားလူတို့ရဲ့ထောက်ခံမှုကရောဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ပါဗျာဟိုကျွန်တော်ကတော့စကတည်းကဖေဖော်ဝါရီလမှာစတာထွက်ထွက်ချင်းကိုကျွန်တော်က9ရက်တပတ်တိတိတော့ NDF အဲဒီဥကုန်ကြီးကိစ္စဖြစ်တယ်နဲ့ကျွန်တော်တပတ် silent လုပ်ပါတယ်အဲ့ဒီ silent လုပ်ပြီးတဲ့တပတ်နောက်ပိုင်းမှာနေ့တိုင်းနီးပါးလောက်ကျွန်တော်ထွက်ပါတယ်တချို့တပတ်မှာ1ရက်လောက်2ရက်လောက်ကျွန်တော်နားတာလွင်ကျန်တဲ့ရက်တွေထွက်ပါတယ်အဲ့ဒါထွက်တာကဒီလူတို့ကဒီရွေးကောက်ပွဲရှိတာကိုမသိတဲ့လူတွေကများပါတယ်ပြီးတော့အလုံကဥခိုင်မောင်ကြီးကဘာလို့ကမာရွတ်မှာလာပြီးစီးအောင်လာလဲဒီဘက်မှာဘာလို့ဟိုလာလို့တာလဲဒီဘက်မှာရွေးကောက်ပွဲရှိလို့လားဆိုတော့တအားတော်နဲ့မေးတာတွေလည်းတွေ့ရတဲ့အတွက်လူတို့ကတော်တော်မသိကြတဲ့သဘောမျိုးဖြစ်ပါတယ်အဲဘယ်တော့ပဲဒီဘက်မှာရွေးကောက်ပွဲကော်မရှင်ကဘယ်တော့ပဲညင်ညာတချို့ဟာကြတော့မြမအတန် တခြားဒီရုပ်တံတွေကိုစိတ်ဝင်စားတဲ့လူတွေလည်းအများကြီးရှိတယ်ဆိုတာအခုမှကျွန်တော်တို့ကောင်းကောင်းသိရတဲ့သဘောဖြစ်ပါတယ်။အဓိကတော့ပြည်သူလူထုကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မသိတဲ့အနေထားမျိုးကနေလွတ်တော်ကိုယ်စားလှယ်လောင်းတွေကကိုယ့်ကိုမဲပေးတဲ့ပြည်သူလူထုသိအောင်တော်တော်ကြီးကိုကိုယ့်ဟာကိုစူးစမ်းကြတဲ့သဘောကအများဆုံးနီးပါးဖြစ်နေပါတယ်။အဲအဲ့လိုပဲတော်တော်Facebook PAC အဖွဲ့ကလည်းစစ်တမ်းကြီးကောက်ကြတာမှန်ပါတယ်ဒါပေမဲ့လွတ်တော်ကိုယ်စားလှယ်တွေကိုပဲဘာပြဿနာရှိတယ်လဲဘာအခက်အခဲရှိတယ်တွင်တွင်မေးနေပါတယ်ကျွန်တော်တို့ကဘာအခက်အခဲရှိတယ်လို့ပြောရမယ့်ကိစ္စတော့တော်တော်ခက်ပါတယ်ဥမာကျွန်တော်ကမာရွတ်မြွနယ်မှာရွှေဘရောက်ရိတ်မုံတို့ဘာရိတ်မုံတို့ရွှေငါးရွှေရှိပါတယ်အဲ့ဒဲကိုကျွန်တော်တို့ကလုံကြုံရေးကကြားတာနဲ့တွေဝင်လို့မရတဲ့နေရာတွေလည်းရှိပါတယ်အဲ့တော့အုတ်ချုပ်ရေးကလွတ်တော်ကိုယ်စားလှယ်လောင်းတွေလာရောက်ယူမဲဆွယ်စီုံတဲ့အခါမှာဝင်ဝင်ပြုပါလို့ပြောထားတာလည်းမရှိဘူးခင်ဗျအဲ့တော့ကျွန်တော်တို့ကဘယ်သူအကူအညီတောင်းလို့တောင်းရမှန်းကိုမသိရတဲ့ဘဝနဲ့အဲမက်ဆေ့ချ်စီးရင်ရတာအခုကျွန်တော်ကရန်ကုန်မှာ9မြို့နယ်ကိုမက်ဆေ့ချ်စီးရင်ရပါတယ်အဲအဲ့ဒီခါမှာ9မြို့နယ်ကိုကျွန်တော်ကအလဲကျသွားပါတယ်အဲဒီလိုသွားတာတောင်မှဈေးထဲမှာသူ့ဈေးရောက်တဲ့လူတွေကဘယ်ဆိုးရပဲတက်တက်သူ့တို့ကလမ်းမေးမှာပဲဈေးရောက်ရမှာမဲပေးဖို့လုံးဝစိတ်ဝင်စားဘူးလို့ပြောတဲ့လူတွေလည်းရှိပါတယ်အဲအဲ့တော့ကျွန်တော်တို့ကမဟုတ်ဘူးလက်ရှိအခြေအနေလေးကိုကျွန်တော်ရှင်းပြရပါတယ်အဲတိုက်တဲ့သူကိုမဲပေးပါဒီဒီလာတရနေ့ရွေးကောက်ပွဲရှိပါတယ်ကျွန်တော်တို့ကတိုင်းပြည်အတွက်လိုအပ်လို့ပါကြတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လိုအပ်တဲ့ပြည်သူအတွက်လိုအပ်ချက်လေးတွေကိုလွတ်တော်မှာတင်ပြဖို့အတွက်ပြည်သူတွေတုံရင်တုံရင်ဘဝကနေပြောင်းလဲဖို့အတွက်ကျွန်တော်တို့အတတ်နိုင်ဆုံးပံ့ပိုးဆောင်ရွက်သွားမှာဖြစ်ပါတယ်တချို့ကလေရှင်းပြရပါတယ
်ရှင်း
ပြတော့မှာပြည်သူတချို့ကလည်းနားလည်လာတဲ့သဘောမျိုးနဲ့အခုမှနည်းနည်းလေးရွေးကောက်ပွဲကိုတက်ကြွလာတာလို့အမြဲပါလေခင်ဗျ
ဟုတ်ကဲ့ပါကျေးဇူးပါပဲဟိုဒီနေ့ဆွေးနွေးပွဲမှာပါဝင်မဲ့နောက်တစ်ယောက်ကတော့ NUP ပေါ့နော်အရင်တုန်းကတော့ဒီတဆညတိုင်းရင်းသားစီလုံးညီညွတ်ရေးပါတီရဲ့အတွင်းမှုပါဦးဟန်ရွှေပါဦးဟန်ရွှေနေကောင်းပါလားရှင်
အဲကောင်းပါလေခင်ဗျကျွန်တော်ဒုက္ခထားပါခင်ဗျ
ဩ sorry ပါဟုတ်ကဲ့ဒုက္ခထား sorry ပါဟုတ်ကဲ့ပါအဲ့တော့ဦးဟန်ရွှေတို့ပါတီအနေနဲ့ဘယ်နှယောက်လောက်များပါဝင်ရှင်ပြိုင်မှုစီစဉ်ထားပါလဲရှင
်ဟိုကျွန်တော်တို့ဒီရပ်ရရွေးကောက်ပွဲမှာတော့ပြည်သူ့လွှတ်တော်ကနှစ်နေရပါနောက်အမျိုးသားလွှတ်တော်ကတစ်နေရပါခင်ဗျဒီလိုတော့အနေနဲ့ကတော့ကျွန်တော်တို့သခိုင်းတိုင်းဒေသကြီးမုံရွာမြို့နယ်မက်ဆန္ဒနယ်နဲ့ဒီမွန်ပြည်နယ်ထောင်စုံမြို့နယ်မက်ဆန္ဒနယ်နဲ့နေရာမှာဝင်ပြန်ပြီးတော့ဒီအမျိုးသားလွှတ်တော်အနေနဲ့ကတော့ပုဂံတိုင်းဒေသကြီးအမှတ်၄ပေါ့လေကျွန်တော်တို့လုံလေးပင်ကျော်ကကဒီမက်ဆန္ဒနယ်ဒီ၃နေရာပဲကျွန်တော်တို့ဝင်ပြီးရှင်းပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဟိုချောင်းစုံကတော့နည်းနည်းလေးပွဲစုနေပါတယ်အဲ့ဒီဘက်ကစီယုံရေးအခြေအနေလေးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ကျွန်တော်တို့ချောင်းစုံကတော့ကျွန်တော်တို့ဒီနေရာကဟိုကျွန်တော်တို့တော်တော်ကိုဆိုလည်းရယ်ချောင်းစုံသာတည်တာပေါ့လေကျွန်တော်မောင်အောင်မြို့သားပဲကျွန်တော်တို့ဖြစ်ပါတယ်အဲ့တော့ဖြစ်တဲ့အခါကျတော့အဲ့ဒီနေရာကိုလည်းပဲကျွန်တော်တို့တော်တော်လေးမျှော်မှန်းပြီးတော့အစီအုံးရေးဝင်ပါတယ်စပြီးတော့ပေါ့လေကျွန်တော်တို့လက်60လောက်ချိန်နေရနေစပြီးတော့ကျွေးရင်ဝင်ထုတ်ရှားအကောင့်တွေပေါ့ဆောင်ရွက်ပါတခင်အဲ့တော့ဟာအစီအလည်းပဲဟိုဘလိုပဲဖြစ်ဖြစ်ပေါ့လေချောင်းစုံနေနဲ့ကျွန်တော်ထုတ်ရှားလို့ရနိုင်ပါတယ်သို့တော့ဒီပါကဒီ hot issue ကတော့အကုနာပြောရဲအလားညတော့လေဖွဲ့စုရတဲ့ဟာပေါ့ရပလာကိစ္စနာမည်ပေးဖို့ကိစ္စဖြစ်လာတဲ့ခါကျတော့ဒီမှာလည်းပဲချောင်းစုံဖြစ်တဲ့ဒေသလည်းဖြစ်တဲ့ခါကျတော့ရွေးကောက်ပွဲဒါပြရွေးကောက်ပွဲဆိုတာလည်းကိုအဲ့ဒီကိစ္စပို့ပြီးတော့လွှမ်းမိုးတဲ့အနေအထားလို့ကျွန်တော်တို့ဖြစ်ပါတယ်ဒါကြောင့်မလို့ဒီဟာလည်းပဲကြီးရွာတွေထိပါလိုက်ပြီးတော့ကနကုချက်မှာကိုပန်တီရာကိုပြုံးနေအကောင့်ထဲပေါ်ဆောင်ရွက်မှုကိုပြည်သူတွေကအဆုံးဖြတ်ပေးပါဆိုတဲ့ဟာကိုတော်တော့တော်တော့ကိုလိုက်ပြီးတော့ပြောနေဆိုတရတဲ့ပေါ်ကျွန်တော်တို့ရှိပါတယ
်ဟုတ်ကဲ့ပါအခုကျမတို့နောက်တစ်ယောက်ပေါ့နော်ကျမတို့ပါဝင်ဆွေးနွေးပေးမဲ့သူကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကိုစလဲဖြစ်ပါဝင်ရှင်ပြိုင်မဲ့ဒီအမျိုးသားလွှတ်တော်အတွက်ပါဝင်ရှင်ပြိုင်မဲ့ဒေါ်ဆန်းဆန်းမြင့်ပါဒေါ်ဆန်းဆန်းမြင့်ရှိပါလားရှင်ဟယ်လို
ဟုတ
်ကဲ့ပါမင်္ဂလာပါရှင
်
မင်္ဂလာဟုတ်ကဲ့
မင်္ဂလာပါရှင်
ဟုတ်ကဲ့ပါစီယုံရီတွေစီယုံရီတွေတောက်လျှောက်တနေကုန်စင်းထားတော့တော်တော်လေးလေးပြင်ပန်းနေပြီလို့ကြားရပါတယ်ရှင်
ဟုတ
်ကဲ့
ဟုတ်ကဲ့အားလဲနလာသွားခုနလာပြန်ဟုတ်ကဲ့အဲ့ဒါလည်းလဲဝင်နေတာဟုတ်ကဲ့
ဟုတ်ကဲ့အားလဲနာပါလေရှင်အခုဟိုအခုစီယုံရင်းဆင်းရတဲ့အခြေအနေလေးပေါ့နော်လူတို့ဘက်ကတုံ့ပြန်မှုလူတို့ဘက်ကထောက်ခံမှုအခြေအနေဘယ်လိုများရှိပါလဲရှင်အားရကြည်နတ်မှုရှိပါလေလားရှင
်ဟုတ်ကဲ့တောင်းပါလေတောင်းပါလေကတချို့ကကြားရလေဒီဂျာပြက်ကိုရဲ့အတိတ်တွေကိုမသိရခါကြတော့ဘာကြောင့်2015လောက်ကသူတို့ထည့်ပေးထားခဲ့တဲ့နေတွေတက်ကုန်ရာတယောက်ကုန်နေဘာကြောင့်เนี่ยโอ้แท้ๆคันย่าล่ะเลยสุดแล้วเบคอนนี่ดิจมารู้ซีนนี้สั่นแค่เนี่ยมาไม่จ่าเลย
โอเคเ
นี่ยจ่าไล่ไปอีกครั้งจ้ะแล้วตัวตบออกน้าเลยจ้ะไอ้ไอ้ครั้งจ้ะแล้วโอเคตัวเมไปบ่แม่ก็เอเนอร์จีไว้ไปบ่แม่สุดแล้วอตันนี้เปลี่ยนถั่วละเลยบ่โ
อเค ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ရှင်